မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေသူနှစ်ဦးကိုပထမဆုံးအကြိမ်ဆန့်သက်တွေ့ရှိခဲ့ကြောင်းကျန်းမာရေးနှင့်အာကစိုင်းဝန်ကြီးဌာနကတနင်္လာနေ့ကအတည်ပြုပြောဆိုလိုက်ပါတယ်။အိမ်နီးချင်းနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတိုင်းနီးပါးကိုဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေပေမဲ့ဒီလူနာနှစ်ဦးတွေ့ရှိတဲ့အချိန်ထိမြန်မာနိုင်ငံမှာရောဂါပိုးကူးစက်သူမရှိသေးကြောင်းအစိုးရတာဝန်ရှိသူတွေပြောဆိုနေချိန်မှာပဲအခုလိုအတည်ပြုတဲ့သတင်းထွက်လာခဲ့တာပါ။အခုရောဂါပိုးကူးစက်နေကြောင်းတွေ့ရှိသူနှစ်ဦးစလုံးဟာပြည်ပကနေပြန်လာကြသူတွေဖြစ်တယ်လို့ဆိုပါတယ်။ပထမတဦးကတော့အမေရိကန်ပြည်ထောင်စုကပြန်လာတဲ့အသက်36နှစ်အရွယ်အမျိုးသားဖြစ်တဲ့ဖြစ်ပြီးသူ့မှာယောဂါပိုးရှိနေတယ်ဆိုတာကိုမက်လ21ရက်နေ့မှာတွေ့ရှိရတယ်လို့ဆိုပါတယ်။လက်ရှိမှာတော့သူဟာချင်းပြည်နယ်တီးတိမ်မြို့ကပြည်သူ့ဆေးရုံမှာကုသမှုခံနေရတယ်လို့ဆိုပါတယ်။ဒုတိယယောဂါပိုးကူးစက်နေသူကတော့အင်္ဂလန်ကပြန်လာတဲ့အသက်26နှစ်အရွယ်အမျိုးသားဖြစ်ပြီးသူကတော့ရန်ကုန်တိုင်းဒေသကြီးဝေဘာကီအထူးကူဆေးရုံမှာကုသမှုခံယူနေရတယ်လို့ဆိုပါတယ်။သူ့မှာယောဂါပိုးရှိနေကြောင်းကိုတော့မက်လ23ရက်နေ့တနင်္လာနေ့မှာတွေ့ရှိခဲ့တာလို့အာခစနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မက်လ23ရက်နေ့တနင်္လာနေ့အထိကိုရိုနာဗိုင်းရပ်စ်ရှိမရှိလူပေါင်း214ဦးကိုသာစစ်ဆေးပေးနိုင်သေးတာကြောင့်မြန်မာအစိုးရအနေနဲ့စစ်ဆေးမှုတွေကိုအချိန်မြင့်လှုံ့ဆော်ဖို့နဲ့ဖြစ်လာနိုင်ခြေရှိတဲ့အခက်အခဲအတွက်ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ထားဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါရဲ့ရှင်။